ကျွန်တော်ကတော့ရန်သမုံမိတ်ဆွေများတွေရဲ့မောင်ရင်ပါအကြတဲ့ကာလမှာတည်ငှငယ်ပေါက်တွေတွေးရှိပျော်ရှင်နိုင်ပါစေလို့လည်းနှုတ်ခွန်းဆက်ပါတယ်ရန်သမုံပေါ့ဒ်ကတ်ကလည်းကြိုဆိုပါတယ်ဗျာ
ရန်သမုံထရန်သမုံထရန်သမုံထ
ကိုလူတွေအမှုပညာတတ်ဝင်သူတွေမျက်စိကြလေးရှိတဲ့အထက်မှာဇွန်လာလဲပါတယ်ဇွန်ရဲ့ရာသီဥတုဟာလူစိတ်ကိုညှို့အောင်ဖန်နိုင်ပုံပေါ်တယ်တန်ပေါင်းများစွာဒွေရောရှက်တင်နေတဲ့တတ္တလောကကြီးထဲမှာမိုးစံတစ်ခုတည်းကိုပဲကြားရလို့လူစိတ်ကိုများပိုတည်ငြိမ်စေသလားအဲ့ဒီတည်ငြိမ်တဲ့စိတ်ဟာအလွမ်းဘက်ကိုကူးဝင်စားပြီးတော့ဒီအမှုပညာတွေကွန်မြူကုန်သလားလို့မပြောတတ်ဘူးမိုးရသည်ကအပြင်ထွက်ရစိုစိလှပေမဲ့အမိုးကအောက်ဆိုရင်တော့စိတ်ကူးရင်လို့သိတ်ကောင်းနေရသည်ကပ္ပရာသည်ဆက်ဝန်းမှာမောင်ရင်တို့ဒေသကြီးအတွက်ဆောင်းရသည်ဆိုတာအရင်လိုသဘာဝကပေးတဲ့ပေးထားချက်တစ်ခုမဟုတ်တော့ဘူးဒီတော့မိုးရာသီဟာမောင်ရင်တို့အပူတက်တာစီတဲ့တစ်ခုတည်းသောရာသီဖြစ်လာတယ်။ဒါကတော့အမိုးအကာအောက်ကပြောတဲ့စကားမို့လို့အမိုးအကာအောက်မရောက်နိုင်သူအမိုးအကာမရှိသူတွေကိုအားနာလှပါတယ်။ဘသူဆိုစီဗျာမိုးရာသီမှာတော့မောင်ရင်တို့အားလုံးအတန်မြင်လေးတော့ငြင်းညမ်းတယ်လို့ဆိုရမယ်။ကဲမိုးစလာကိစ္စဒီရင်တခန်းရပ်ပြီးတော့ရှေ့ဆက်ပြရစီ။ကိုလူလိုသိတော်မူကြတဲ့အတိုင်းဇွန်လဟာဆိုရင်ဖြင့်ဒီမိုကရေစီပြရုပ်လို့ထောပနာပြုကြတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။ခါတိုင်းဆိုရင်ဒီလိုလာမျိုးမှာပြည်အတွင်းပါလူတွေကသူ့မွေးနေ့ပွဲကိုချင်းချင်းသဲကျင်းပလေးရှိကြတယ်။သူ့ကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူဟာနိုင်ငံတစ်ခုရဲ့နိုင်ငံရေးစက်ဝန်းတစ်ခုမှာဝင်ရောက်လက်ပတ်ခဲ့တဲ့လူတူဖြစ်တယ်လို့အခုထိလဲအတိုင်းတာတစ်ခုထိလက်ပတ်နေတော့မှာပဲ။ဒီနေရာမှာမောင်ရင်တို့ပြောချင်တာကဒေါ်အောင်ဆန်းစုကြည်ရဲ့ဘုံတော်ပွဲမော်ကွန်းနေမဟုတ်ပါဘူး။ဇွန်လနဲ့သူ့မွေးနေ့နဲ့မိုးနဲ့တိုက်ဆိုင်ဆက်ဟတ်တွေးမိတဲ့ရောက်တရရလေးတွေကိုပြောချင်တာ
I will now call upon Michael Alexander and Kim Aris to come forward to receive the gold medal and the diploma on behalf of their wife and mother the Nobel Peace Prize laureate 1991 Aung San Suu Kyi
ထောင်ဆန်းစုကြည်ဆိုတာနဲ့လူတွေကနိုဘယ်ဆုဆိုတာတမ်းမြင်တတ်ကြတယ်။မောင်ရင်လဲသူ့မွေးနေ့နဲ့ပတ်သက်တာတွေတင်ရတာတွေ့တော့နိုဘယ်ဆုအကြောင်းဆက်ပြီးတော့တွေးမိပြန်တယ်။အဲ့လိုနဲ့ဆက်ပြီးဆက်လိုက်တာလူလောကမှာစုတစိတ်တွေရဲ့တည်ရှိနေတဲ့ပုံစံတွေကိုပါဆက်တွေးမိလာပြန်ရော။ဒီအပိုင်းတွေကပြောတာဆိုတာတွေကမောင်ရင်ရှောက်တွေးရှောက်မွေထားမိတဲ့အပိုင်းစာတွေကိုပြန်စီထားတာတွေပါပဲ။မောင်ရင်အတွက်ကတော့နိုဘယ်ဆုနဲ့ပတ်သက်ရင်အစအဆုံးတွေးမိတာကဒေါ်အောင်ဆန်းစုကြည်မဟုတ်ပါဘူး။မောင်ရင်တို့ရှစ်တန်းအင်္ဂလိပ်စာသင်ခန်းစာနှစ်မှာသင်ခဲ့ရတဲ့ The Nobel Prize ဆိုတဲ့ essay ပဲ။သင်ခန်းစာတစ်ကတော့ဒေါ်မေသီဒေါ်စိန်ကြီးဆိုရင်ကိုလူတို့မှတ်မိမှာပေါ့။လဲဆွဲငားတဲ့ကိစ္စလေ။ဟာပါတော့ဗျာ။ကျောင်းသင်ခန်းစာထဲမှာနိုဘယ်ဆုအကြောင်းပါပေမဲ့မောင်ရင်တို့ထွေထူးသိလာတာမှမဟုတ်တာ။သင်တဲ့ဆရာမကလည်းသင်ခန်းစာတွေကစာတောင်သင်ဖို့စိတ်ရှည်ကြတာမဟုတ်ဘူးဒီတိုင်းစာအုပ်တွေအတိုင်းစာတွေဖတ်အထုထုပ်တွေကဘာသာပြန်ထားတဲ့ဟာတွေကိုအပိုက်လိုက်ပြန်ရွတ်ပြပြီးတော့ဒီနောက်ဆက်တွဲစာမွေးပွဲမှာထည့်မဲ့လက်ကျင်ခန်းတွေလောက်ပဲအလွတ်ကျက်ခိုင်းတာမောင်ရင်တို့တတ်တာဗောအင်္ဂလိပ်စာနောင်လက်ဖက်ရည်ဆိုင်တွေမှာယဉ်ထုမနာပြောခဲ့ကြရတဲ့ပညာရေးပါပဲသင်ကြားပေးတဲ့ဆရာတယောက်ဟာနှစ်ပေါင်း30စာသင်သက်ရှိရင်စာသင်သက်တစ်ခုလုံးအဲ့ဒီနီးစနစ်နဲ့ပဲပင်စင်ယူတဲ့အထိပင်ရင်စားလို့နောက်ထပ်သက်ဆုံးတိုင်ကျူရှင်တင်ရင်လည်းဒီနည်းနဲ့ပဲတင်သွားသူဟာသူဘယ်အစိုးရဘာမွမ်းမံတင်နှမ်းမဲ့ပေးပေးဒါပဲတင်တယ်မောင်ရင်တို့အပေါ်ကမျိုးဆက်တွေရောနောက်ကမျိုးဆက်တွေရောဘာလာလာဒါပဲကဲဘယ်မလဲမောင်ရင်တို့ဖိုးစကေးအင်္ဂလိပ်စာရဲလို့မဟုတ်ပါဘူးပညာရေးဆိုင်ရာအရဆိုလို့ရှိရင်မောင်ရင်တို့စီမှာစူပါမန်ဆိုသူတွေတောင်မှနိုင်ငံတကာမှာရှက်ကီမန်လောက်ပဲရှိရပါဒါလည်းထားပါတော့ဗျာစက်မီလို့ဒေါမနာသပွားမိသွားကျောင်းသုံးပြဌာန်းစာအုပ်ထဲကနိုဘယ်ဆုသင်ခန်းစာမှာနိုဘယ်ဆုရတဲ့သူတွေအကြောင်းတခုမှမပါဘူးတကယ်ဆိုအဲ့ဒါတွေပြဌာန်းချိန်မှာတိုင်းပြည်မှာနိုဘယ်ဆုရတဲ့သူဟာရှိနေပြီဒီစုကြီးဟာဂုံယူစရာကောင်းလွန်းလို့သင်ခန်းစာမှာပါတစ်ခုတ်တည်းသင်ရပေမဲ့ခုတိုင်းပြည်ကဆုရတဲ့သူဟာဒီသင်ခန်းစာမှာပါမနေဘူးဖြစ်ချင်တော့နိုဘယ်ဆုသင်ခန်းစာကိုအိမ်မှာလမ်းမှာကြက်နေတဲ့အချိန်ကြလို့ရှိရင်ရှေ့ကရေကင်းတွေကိုကြော့ဖြတ်ဖူးတဲ့လူတွေကဒုံဆန်းစုကြီးဟာနိုဘယ်ဆုရှင်ဖြစ်တယ်အဲ့ဒါလေးကိုတိုးတိုးလာပြောလို့ရှိကြတယ်နိုင်ငံရေးတော့ဘယ်ပြောရမလဲလားပြောလဲကလေးဆိုတော့ဘယ်သိမလဲအဲ့မှာမောင်ရင်တို့ဇဝေဇဝါကြီးစတော့ပဲဘာတွေလဲပေါ့နိုဘယ်ဆုအကြောင်းဆက်ပြောရလို့ရှိရင်တကယ်ကနိုဘယ်ဆုကိုမတ်တီပေးခဲ့တဲ့ကာယကံရှင်ဆွီဒင်လူမျိုး အယ်ဖရက်နိုဘယ်ဟာနောင်တတရားရဲ့စေ့ဆော်မှုကြောင့်တတိတံဝေးကရရဲ့လူတွေထဲမှာပါပါတယ်။ဒိုင်းနမိုက်မတိုင်ခင်ကျွန်တော်တို့ဆိုဒိုင်းနမိုက်ကိုရံမလူခေါ်မလားမသိဘူး။ဒိုင်းနမိုက်မတိုင်ခင်ကဖောက်ခွဲရေးပစ္စည်းတွေမှာစနက်တံပြဿနာကြောင့်လူမကြာခဏသေရတာရှိခဲ့တယ်။ရန်ထက်စိတ်ချရတဲ့ဓာတုပောက်ကွဲပစ္စည်းဟာအဲ့ခေတ်မှာစမ်းသပ်နေကြတော့မယ်။1869မှာအဲ့ဒါကိုနိုဘယ်ကတီထွင်ဖြေရှင်းနိုင်သွားပြီးတော့အချမ်းသာဆုံးစီးပွားရေးသမားစာရင်းဝင်လာတယ်။အဲ့ဒီတော့ဒီတန်းပြည်မှာဆိုမင်းနှုံးဘီရင်ကစရန်စင်မင်းသခင်ဘွဲ့ခံပြီးတော့ဆောင်တော်ကူးကောင်းတော်ရှိပါသေးရဲ့။သူကလည်းဗဒိသရစ်ခေတ်မဘာသာတွေကိုမကြော်နိုင်တာနဲ့မနှက်ဆိုဗဒိစိတ်ညဆိုဗဒိစိတ်ပဲလုပ်နေရတာနေမယ်။နိုဘယ်ဟာဒိုင်းနမိုက်စမ်းသပ်ရေးနဲ့သူ့ညီအစ်သေးသူ့ဖေကဒုက္ခိတဖြစ်ခဲ့ရတယ်။သူကလန်ဒန်ဒါနဲ့တပ်တူတွင်းတွေမှာလူတွေလွန်လွင့်တကူတုံးဖို့ဒိုင်းနမိုက်ကိုထွင်လိုက်တာ။ဒါကိုတခြားလူတွေကစစ်လက်နက်လူမျိုးပါတုံးလာကြတော့တတ်တာဖြတ်တာတွေတေးရာကြီးရာဖြစ်လာရော။ကွဲအားကောင်းတဲ့ပစ္စည်းဟာတေးအားကလည်းကောင်းတာပေါ့ဗျာ။နိုဘယ်စိတ်မညစ်ပဲနေမလား။တပ်တူတွင်းမှာလူသေးနှုံးကြသွားပေမဲ့စစ်ပွဲတွေမှာလူသေးနှုံးကတက်လာတယ်လေ။အဲဒါကြောင့်ဒီခါနီးစာရေးပြီးတော့သူ့ကြွယ်ဝမှုတွေကိုစုအဖြစ်မတ်တီဖန်တီးဖို့မှာခဲ့တာ။ဘာပဲဖြစ်ဖြစ်အာလုံးတော်ရဆိုတဲ့စိတ်ဟာလူရင်ချင်းမှုရဲ့တဆင့်မြင့်တဲ့စိတ်ထားတစ်ခုဖြစ်ပါတယ်။လူအဖွဲ့အစည်းကိုဆက်လက်သဲဆောင်မောင်းနေရမှာဒီစိတ်ဓာတ်ကလည်းအင်မတန်အရေးကြီးတဲ့ဒရမတ်တန်မှုတစ်ခုပါ။သူ့ကိုတိတ်ပံအမှုပညာနဲ့ကမ္ဘာငြိမ်းချမ်းရေးစွမ်းစွမ်းတမန်လှုပ်ဆောင်ကြသူတီထွင်ဖန်တီးဖော်ထုတ်ကြသူတွေကိုပေးရယ်။သူတို့ရဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နိုင်အောင်ညောင်ထောက်တဲ့သဘောပေါ့ဗျာ။ပေးရတဲ့မှာစုတစိတ်တင်မကဘူးငွေလဲပါတာကိုမောင်ရင်တို့စီမှာတော့ပြန်လွန်သွားတဲ့ဖုံးကြီးကိုမပုတ်မသွအောင်ရှောက်လုပ်ပြီးတော့အလူခံပေါင်းထောင်ငွေညစ်ကြတာကြီးအခုဒီပေါ်သောနေတုန်းပါပဲစုရတာက1900ခုနှစ်ကနေ2023ခုနှစ်ထိစုစုပေါင်း995ဦးရှိပါပြီအဲ့ဒီမှာအမျိုးသမီးက62ယောက်ပဲပါလို့အပြောခံရတာပေါ့ဗျာဟုတ်လဲဟုတ်ပါတယ်ခေတ်ဆက်ဆက်မှာစုအကဲဖြတ်တဲ့သူတွေကအမျိုးသမီးတွေကိုခြံလက်ခဲ့တဲ့အငင်းပွားဝယ်ဖြစ်စင်နေရလဲရှိသေးပါပဲငញ្ញံရေးဆောင်ရွက်တဲ့ဆိုပြီးတော့လူပေါင်းများစွာတေချီပျက်စီးစေခဲ့ကြတဲ့နိုင်ငံရေးသမားတွေကိုလည်းစုပေးတာတွေရှိခဲ့တယ်ပြီးတော့1939မှာထင်တယ်စုအမည်စရင်တင်သွင်းပေးတဲ့ဆူဂျင်တယောက်ကအဒော့ဟစ်တလာဆိုပြီးတော့နာမည်စရင်တင်ပေးဘူးတယ်ဂုံကြီးပါပဲဆိုတဲ့စုကိုညံတဘုံထမျက်ခွက်ပြောင်းတဲ့ဆွေဒင်သားပဲအဲ့လိုညံတဘုံထတဲ့အထက်မှာကိုလူလူတော်တော်များများသိကြတဲ့ရန်ပေါ်ဆက်ကလည်းပါပါတယ်သူကကြတော့စုကိုပါညင်းတာသူရတာ1964ခုနှစ်ရဲ့စာပေနိုဘယ်ဆုပါနုပညာမှာဂုံတိုက်ခါတိုက်ကြီးရဲ့လို့လူဖွဲ့စီကခံယူရဲ့ဆုပေါ့လေသူကတော့စုတစိတ်တွေကနုပညာနဲ့လူတူးချင်းပုဂ္ဂလိကလွတ်လပ်မှုတွေကိုဆုံးရှုံးစေနိုင်တယ်လို့ခံယူခဲ့တယ်သူပြောတာလည်းတနည်းအားဖြင့်မှန်ပါတယ်စုတစ်ခုရဖို့ကြိုးစားတယ်ဆိုတာမိမိတန်ဖိုးကိုအကန့်အသတ်ထားလိုက်တာမျိုးလွတ်လပ်စွာဖန်တီးမှုကိုတင်းသက်လိုက်တယ်လို့မျိုးဖြစ်သွားနိုင်တယ်အဲ့ဒါကြောင့်လွတ်လပ်မှုကိုစိတ်ကူးရင်သူတိုင်းသူ့စာပေတွေသူ့အတွေးခေါ်တွေနောက်ကိုတန်တန်ဆွဲလိုက်ခဲ့ကြတာနေမယ်ဒသနာလေးလာသူတိုင်းသူ့ကိုမဖြတ်လို့ရကိုမရတာပါစကားမဆက်ပြောရရင်ရန်ပေါ်ဆက်နာမည်ကအင်္ဂလိပ်စကုံဂျေနဲ့ပေါင်းတဲ့ခါကျတော့မောင်ရင်တို့တောသားတွေကမသိခင်ဂျိန်းပေါ်ဆက်လို့ဘာလို့ရေးရလဲလို့ထင်ခဲ့ဘူးတယ်ဒီเจ้าကိုဂျာမန်လိုမှုတ်နေတဲ့အထက်စင်ကငိမ့်ညမ်းမေးတို့ဘွန်ရှူးဘွန်ရှူးဆိုပြီးခဏခဏရှူးတိုက်နေတဲ့မခန်းဝါတို့မသိရင်ပိုကောင်းတာပေါ့ဆက်ရရင်မောင်ရင်တို့ခင်မှာတော့2014မှာငញ្ញမ်းရေးနိုဘယ်ဆုရတဲ့ပါကစ္စတန်ကမာလာလာနာမည်ကြီးပါတယ်မောင်ရင်နောက်ထပ်အမှတ်တရရှိနေတာက2016ခုနှစ်ကစာပေနိုဘယ်ဆုရသွားတဲ့ဘော့ဒလန်ပါပဲစာပေဆုထဲမှာတချင်းရေးသားဖန်တီးမှုရောင်ရတဲ့ဆုပေါ့လေသူ့အရင်ဒါမျိုးပေးတာမရှိဘူးထင်တယ်သူကတော့သူ့ဝတီအတိုင်းထုံပေပေးနဲ့ဘာမှဂယုမဆိုင်တဲ့စတိုင်ပဲအဲ့လေနိုဘယ်ဆုလိုချင်လို့ဂီတဖန်တီးရမှာမဟုတ်တာနိုဘယ်ဆုရကြောင်ကြင်ညာတာတော့မှဘာမှသူ့ဘက်ကမတုံ့ပြန်လို့ဝိုင်းဟောင်တာခံရတယ်။အဲ့ဒါနဲ့မီဒီယာပေါ်ပြန်တက်လာပြီးတော့ဆုရတာကျေးဇူးတင်ပါတယ်။ဘာညာလုပ်လိုက်မှနားအေးွာ။ဂျွန်လင်လွန်ရဲ့ God ဆိုတဲ့တခြင်းမှာ I don't believe Zimmerman ဆိုတာဘော့ဒလန်ရဲ့နာမည်အရင်းပါပဲ။အဲ့ခေတ်ကတော့သူတို့တွေတွဲတွဲပေါ့ဗျာမိုင်းတို့အားလုံးသိကြတဲ့ Knocking on Heaven's Door ဆိုတဲ့တခြင်းဟာ ူရေးခဲ့သူဆိုခဲ့တဲ့ခြင်းမှာမောင်ရင်တို့ဗီဒီယိုရုံးမှာ Gen and Rosie ဆိုတာကိုအရင်သိပြီးတော့ internet ပေါ်မှာရှောက်ရှားတဲ့အခါ तू ကအရင်ဆိုတဲ့ပုံကမှသိတာပါပဲနောက်တော့မြန်မာလိုဆိုထားတဲ့ဘာရှင်းမှာနားထောင်ရတာပါပဲဗျို့တခြင်းတစ်ပုတ်မှာတောင်းရှင်ကြီးဝိုင်းရောရှင်ငယ်ဝိုင်းရောဝင်ရတဲ့လောကဒဏ်ရှိပါလားလို့တွေးမိပါသေးတယ် It's getting dark too dark to seeနိုဘယ်ဆုနာပတ်သက်လို့ဟစ်တလာကိုနမဲစရင်တင်မှုတဲ့ကိစ္စထက်ပိုရည်ရတဲ့ကိစ္စတခုရှိခဲ့ပါတယ်ပြီးတော့ဒီတိုင်းပြည်မှာဖြစ်သွားတဲ့ကိစ္စအဲ့ဒါကတော့2012မှာနိုင်ငံတော်တမ်မြာသည်ဦးသိန်းစိန်ကိုနိုဘယ်ဆုအမည်စရင်တင်သွင်းတော်မူတဲ့ကိစ္စပဲအောင်မလေးအဲ့ဒီတော့ကဦးသိန်းစိန်ဆုမရလို့ဝမ်းနည်းနေတဲ့သူတွေထဲမှာအခုဆရာကြီးဖြစ်နေတဲ့သူတွေရောအရက်ဖက်ဖွဲ့စည်းကြီးရလူတွေရောနောက်ဆုံး NLD ရလွှတ်တော်ကိုယ်စားလှယ်တွေတောင်အန်အားတင်ပွဲပါခဲ့ပါတယ်စစ်တပ်ကိုသူတော်ကောင်းဇက်သွင်းခဲ့ခြင်းဟာပေါ့တကယ်ဖိနှိပ်ခံခဲ့ရတဲ့သူတွေဖိနှိပ်ခံရစဲလူတွေတောင်မှဒဏ်ရာသွေးဆိုတုံရှိသေးရဲ့အမှတ်တညာနဲပုံများညာတဲ့ပုံမထနိုင်ခဲ့ကြပုံများတော်သေးရဲ့နိုဘယ်ဆုရွေးချယ်တဲ့လူတွေကငတုံးမဟုတ်လို့မဟုတ်ရင်လူမျိုးလုံးတတ်ဖြတ်နေတဲ့မအားလာကိုပင်စင်ယူပကြီဆွဲပြီးအားပေးနေတဲ့ဘဘမသားကြီးနဲ့နိုဘယ်ဆုနဲ့တွဲမြင်နေရအောင်မှာပြုပြင်လုပ်ပါတယ်ဆိုရဲဒီကစစ်အာဏာရှင်တွေဟာနောက်ပြန်တော့မလှည့်ဘူးနောက်ရုံးမပြစ်ပြစ်ပြီးသွားတာတကယ်တမ်းဆုဆိုတာမိမိဆောင်ရွက်မှုကိုစတဲ့တဘောဆောင်ရွက်နိုင်ဖို့နဲ့မိမိတို့ဆောင်ရွက်ခဲ့တာတွေကိုလူအဖွဲ့အစည်းကအသိမှတ်ပြုတဲ့ပစ္စည်းတစ်ခုတနည်းအားဖြင့်ဘဝအတွက်အခုခံတရားတစ်ခုဖြစ်ပါတယ်တကယ်ဆုရတဲ့သူတွေဟာဆုကိုလိုချင်လို့ဆုကိုစိတ်ဝင်စားလို့သူတို့လုပ်ငန်းတွေကိုလုပ်နေရမှာမဟုတ်ပါဘူးကဘာမှာဩဇာကြီးပေးဆိုတဲ့ဆုတွေကိုသူရရှိတဲ့သူတွေကညင်းမှုတဲ့တာလကတွေအများကြီးပါဒါကမောင်ရင်အတွေ့အကြုံတွေမဟုတ်ဘူးလက်တွေ့ဘဝမှာနေကြည့်အတန်းထဲမှာထိတ်ဆုံးဆိုသူတွေဘယ်ရောက်ကုန်လဲဘယ်လောက်ဖြစ်ထွန်းလဲဘာတွေဆောင်ရွက်ပေါက်မြောက်အောင်မြင်ပြီလဲဆိုတာကိုလူတို့ကိုဘဝနဲ့ရှင်ပြီးတော့ပြောင်းလဲတွေးလို့ရတယ်စုတစိတ်တွေဆိုတာလူအဖွဲ့အစည်းကြီးတစ်ခုလုံးရဲ့စေတနာအနေဝေနာပြောင်းခဲ့ရတဲ့ကိစ္စတွေပြုလုပ်ခဲ့တဲ့အမှားတွေကိုပြန်ပေးဆက်တဲ့ရော်ကြီးလို့ပြောရင်ရိုင်းသွားမလားရိုင်းလည်းမတတ်နိုင်ပါဘူးသူတွေဟာလူအဖွဲ့အစည်းကလူအဖွဲ့အစည်းကိုပြန်နှစ်သိမ့်တဲ့ပြယုတ်တွေဖြစ်ပါတယ်။စုစနစ်ဟာလည်းအာဘတ်ဖြေတဲ့စနစ်နဲ့တိတ်မချားနားလှောက်ဘူး။အဲ့ဒီနေရာမှာအများဆုံးရှိတာကနောင်တတရားတွေသာဖြစ်ပါတယ်။အဲ့ဒီတရားတွေကိုပြင်ဆင်ညံသဘုံထားပြီးတော့အကောင့်ဘက်ကိုဥတီတဲ့ကိစ္စညဉ့်ညံရေးကိုဥတီတဲ့ဖြစ်စဉ်တွေကိုရှေ့ရှုလို့လူအဖွဲ့အစည်းဟာရှေ့ဆက်ကြရတာပါ။အကိုင်းတောင်စီရင်မြပြောလာဆိုလာတာလည်းအတော်လဲရှိပြီဆိုတော့မောင်ရင်နဲ့တိမ့်ဖီပြောပြတဲ့အကြောင်းလေးနဲ့နှုတ်ဆက်ချင်ပါတယ်။
ညာတဘုံကတော့ထလိုက်ပြီ
ဘယ်နာဘယ်စီနားဆင်ရမလဲ
Apple Podcast ရပါတယ
် Spotify မှာတင်ထားပါတဲ့ဗျ
VPN ရဲ့ channel များ
Facebook page နဲ့ YouTube မှာဗျ
Like and Subscribe လုပ်နိုင်တယ
်ပိုင်းသိတင်ရင်သိရတာပေါ့
Bama Podcast Network မှာ
ချိုးများစွာကိုနားဆင်နိုင်တယ်ချိုးများစွာကိုနားဆင်နိုင်တယ် Hey
ညာတဘုံမှာ Nobel ဆုအကြောင်းပြောမယ်လို့တော့မောင်ရနိုဘယ်ဆုရညံတဘုံဘာဆိုင်လဲလို့မေးခွန်းထုတ်တယ်။တင်းဖေကညံတဘုံထလို့နိုဘယ်ဆုရတာပေါ့တဲ့။ဒါဖြင့်ဆုရီကညံတဘုံတွေရဲ့အထက်မှာရှိသလားလို့နှုတ်လန့်ထုံးမိပါသေးတယ်။ဒါမှမဟုတ်ရည်နေကြရနဲ့နေစကားပြတ်သွား။ "तू ကညံတဘုံအထက်မှာရှိတာပေါ့ခမားတော်ကြည့်ပါလား။ညံတဘုံဆိုပြီးတော့ VPN ရဲ့အောက်မှာရှိနေတာလို့ပြန်ပြောရင်မောင်ရတော့ short ချရည်သေးရဲ့။ तू ကတပိတ်သမားဆိုတော့ပြန်ပတ်ရင်မောင်ရဟီးဟီးပဲလုံနေရအောင်မှာ။ကိုရီးယားအတင်းပြောရုံလောက်ပဲရတာ။